COVID တိပြုလူနာနဲ့တန်တရားလူနာတွေအတွက်အောက်ဆီဂျင်အလုံးလောက်မရှိတဲ့ပြဿနာမြန်မာနိုင်ငံမှာအတော်လေးကြီးမားနေပါတယ်။ဆေးရုံဆေးကန်းနဲ့ပရဟိတအသင်းအဖွဲ့တွေအများဆုံးရှိတဲ့ရန်ကုန်မြို့မှာတောင်အောက်ဆီဂျင်ဘူးတွေလိုတလောက်မရနိုင်တော့တဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။အတော်လေးလိုအပ်နေကြတဲ့အောက်ဆီဂျင်ဘူးပြတ်လတ်နေတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့မတ်စွန်မွန်ကပြောပြမှာပါခင
်ဗျ။မြန်မာနိုင်ငံမှာဆေးရုံချုပ်ရေးကောင်စီလက်ထက်ကျန်းမာရေးဝန်ဆောင်မှုအပြည့်အဝမပေးနိုင်တဲ့အခြေအနေမှာCOVID-19 ကပ်ရောဂါတတိယလိုင်းရိုက်ခတ်တဲ့အတွက်ဒီတန်းကိုနိုင်ငံတဝန်းအတော်လေးကိုခံနေကြရပါတယ်စစ်ဆေးနိုင်တဲ့ဓာတ်ခွဲနမူနာတွေကကိုဗစ်အတည်ပြုလူနာအရေအတွက်ကလည်းနေ့စဉ်လိုစံချိန်တင့်နဲ့မြင့်တက်နေပါတယ်သေဆုံးသူအရေအတွက်ကလည်းပိုတိုးလာနေတာပါနာမကျန်းဖြစ်နေကြသူတော်တော်များများကိုဗစ်ရောဂါဖြစ်မယ်လို့တန်လျာရှိကြပေမဲ့ကိုယ်မှာကိုဗစ် -19 ရှိမရှိဆိုတာစစ်ဆေးနိုင်မှုကလည်းအခက်အခဲရှိနေပါတယ်အတီးပြုတ်ထားတဲ့လူနာတချို့ကိုလည်းဆေးဥဆေးကန်းတွေကကုသပေးဖို့လက်မခံနိုင်တဲ့အခြေအနေဖြစ်နေတာပါ။ဒါကြောင့်နေမကောင်းဖြစ်နေတဲ့သူတော်တော်များများကကိုယ့်ရဲ့နေအိမ်တွေမှာပဲအဆင်ပြေသလိုကုသနေကြရပါတယ်။လူနာတော်တော်များများကအသက်ရှူကျက်ပြီးတော့အောက်ဆီဂျင်ပမာဏကျတဲ့အတွက်အောက်ဆီဂျင်ဘူးတွေအရေးပေါ်လိုအပ်နေခြင်းလည်းဖြစ်ပါတယ်။အင်မတန်မှရှားပါးပြက်လက်နေတဲ့အောက်ဆီဂျင်ဘူးတွေရအောင်လိုက်ရှာရတဲ့ဒုက္ခအခက်အခဲကိုတော့ရန်ကုန်မြို့ဒေသခံကိုစောစောက VOA ကိုအခုလိုပြောပြပါတယ်
ကျွန်တော်မနေ့9ရက်ရဲ့အရင်ထွက်လာတယ်ဗျာတောင်တကုန်းမှာလက်တန်းစီနေတယ်ဗျာအခုပြတန်းစီနေတော့စက်မှုဇုံကအဲ့အောက်ဆီဂျင်စက်ယုံပေါ်မှာအားပါအဲ့စက်ယုံမှာလက်တန်းစီနေတယ်ခင်ဗျာကျွန်တော်ပထမရက်တည်းကမရသေးဘူးလူတွေကဘာရောတော်တော်များရတယ်ဗျာအများကြီးပဲပြည့်ကျက်ညံ့တယ်တလန်းတော့ကျွန်တော်အိမ်မှာပဲတနေ့ကိုအဲ့အိုးနှလုံးကြောက်ကြောက်ကုန်နေမှာအိုးကအိုးနှလုံးမလောက်ချင်ဘူးမှာဒါရမှအဆင်ပြေမှာအဆင်ပြေတယ်ဘယ်လိုမှမရကျွန်တော်ဆိုးရမှာတည်နေရရင်မှာကျွန်တော်ဒီခေါင်းရည်ရနည်းနည်းတယောက်တည်တယ်ဒီနေ့နဲ့က30လောက်ရှိရတယ်ကိုလည်းတော့မိသက်ဘူးလေးဒီကတော့ရလေးညပေးတယ်သူအတီးလေးတူပေါ့နော်ဘလို့ရမယ်မှာတကယ်ဘလို့ဖြစ်နေရ
အခုလို COVID-19 ကပ်ရောဂါစိုက်နေတဲ့အခြေအနေမှာအခက်အခဲဖြစ်နေသူအချင်းချင်းကလည်းပြန်ပြီးတော့ကူညီနေကြရတယ်လို့ပဇွန်တော်မျိုးနယ်မှာနေထိုင်တဲ့ကိုထိန်လင်းကလည်းပြောပြပါတယ်
ကဲကဲတော့မနေ့ကငါးနိုင်သွားတန်းစီတာဗျာကိုကဘာလဲနမကတရား၆ခက်ရှင်းတယ်ရမယ်လို့ပြောတာတော့လည်းပြီးအခုလေးပဲမရဘူးလို့အပြန်လာတာပဲအဲအခုကကျွန်တော်မိကအောက်ဆီဂျင်မနေ့ကပြန်တက်လာပြန်တက်လာတော့အဲကျွန်တော်မနေ့ကအောက်ဆီဂျင်နှားပေးတဲ့တကယ်ချင်းတော့ကိုကျွန်တော်ပြန်ပြီးအစားပြန်ချာနေရဗျာဒါပြီးကျွန်တော်ခုမြောင်းတကာမှာရမယ်ပြောလို့မြောင်းတကာဘက်ကိုတော့အောင်ပါကျွန်တော်ဆေးဥသေးကန်းကမလွယ်ဘူးပြောတယ်ဟိုဟာလေကျွန်တော်မှကြိုးစားတော့သူကဆေးဥမှဆိုလဲအဲ့ဒီကျန်းစီနေရတာတဲ့ဟိုအောက်ဆီဂျင်ကဟိုအဲ့လိုတော်တော်ကျတော့မှပေးရှူရတယ်အဲ့လိုအဲ့လိုဆိုတော့အဆင်မပြေဘူးတဲ့နောက်ပြီးဆေးဥနေမှာလည်းလူတွေပြည့်နေတယ်ပေါ့နော်ကိုပလီကဆေးဥလည်းပြည့်တယ်ဟိုဟာလည်းပြည့်နေတယ်ဆိုတော့ဒီအစ်မိတ်ဆွေတွေထဲမှာအဲ့လိုအမတ်ကြီးဖြစ်နေတဲ့သူတွေလေအဲ့လိုမျိုးတွေလိုက်ကြိုးစားပေးတယ်
အခုလက်ရှိမှာတော့ဆေးရုံဆေးကန်းတွေမှာကအစာအောက်ဆီဂျင်မလုံလောက်တဲ့ပြဿနာဖြစ်နေတာပါအခုလိုအခြေအနေကြောင့်တချို့ကလည်းစိုးရိမ်ပြီးတော့ကြိုတင်စုဆောင်းနေတာရှိပါတယ်ဒါကြောင့်အောက်ဆီဂျင်40လီတာအိုးကြီးတစ်လုံးကို2,300ကျက်နောက်15လီတာအိုးကို1,000ခွဲနောက်10လီတာအိုးကို1,000ကျက်ဝန်းကျင်အထိဈေးတက်လာပြီးတော့ဈေးကွက်ထဲမှာလည်းဒီအောက်ဆီဂျင်ဘူးတွေရဖို့ရှာဖွေဖို့ခက်ခဲလာနေပါတယ်အ
ောက်ဆီဂျင်ကအမေကချူအောင်ပါအခုတော့လည်းအောက်ဆီဂျင်ဘူးမဲမရဘူးဘူးမရှိရတော့အဲ့လိုမျိုးအောက်ဆီဂျင်ရဖို့ဆိုရင်မလွယ်ဘူးအဲ့ဒါကြောင့်အောက်ဆီဂျင်ကိုယ်ရရမရသေးဘူးမှာ
အောက်ဆီဂျင်ထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့ပုဂ္ဂလိကပိုင်ဆက်ယုံနေမှာတဦးချင်းအောက်ဆီဂျင်ဘူးတွေလာဖြစ်နေတာကိုမဖြစ်ပေးဘဲနဲ့အဓိကလိုအပ်နေတဲ့ဆေးဝင်ဆေးကန်းတွေအတွက်ပဲဖြစ်ပေးဖို့ကန့်သက်ထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်။လိန်ညာပြီးတော့ငွေရှာနေတဲ့သူတွေနောက်မလိုအပ်ဘဲနဲ့ရယူနေတဲ့သူတွေကိုထိန်းချုပ်ခြင်းလို့သာဖြစ်တယ်လို့သူကပြောပါတယ်။နောက်စစ်ကောင်စီအနေနဲ့လည်းအောက်ဆီဂျင်လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ဆောင်ရွက်ပေးနေပါတယ်လို့ဆိုပါတယ်။လုံးလုံးဆယ်မှာတော့ရန်ကုန်တိုင်းတွင်းမှာနေစဉ်နဲ့အများအောက်ဆီဂျင်လိုက်ပြီးတော့ရှာဖွေနေတဲ့သူတွေအောက်ဆီဂျင်ရမယ်ဆိုတဲ့နေရာတွေမှာတန်းစီသူတွေကတော်တော်များနေပါတယ်။တချို့ကတော့အောက်ဆီဂျင်နဲ့တန်းစီနေရင်လည်းအိမ်ကလူနာကအသက်မမီလိုက်တဲ့အဖြစ်ဆိုးတွေလည်းဖြစ်ပွားနေပါတယ်။မလိုအပ်ရင်အိမ်ပြင်မထွက်ကြဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားချက်ထုတ်ထားတဲ့မြို့နယ်ပေါင်း63ခုမှာတော့ရန်ကုန်မြို့ကမြို့နယ်22ခုပါဝင်ပါတယ်ရှင်
။မဆုံမွန်ပြောပြကြတာပါခင်ဗျာ။